ရန်သူမရှိမိတ်ဆွေသာရှိနိုင်ငံရေးလုပ်တယ်ဆိုတာရန်သူကိုမိတ်ဆွေလုပ်တာပဲလို့ငင်းညမ်းရေးကိုချစ်မြတ်လို့ငင်းညမ်းရေးကိုအားကိုငင်းညမ်းရေးကိုမျှော်ကိုရင်ငင်းညမ်းရေးတရားဟောငင်းညမ်းရေးစာနဲ့ကြပြကိုဖွဲ့ဆိုရင်ငင်းညမ်းရေးကိုအသက်90ကျော်အထိမကြုံတွေ့နိုင်သေးတဲ့ဆာယုဆရာကြပြဆရာကြီးတကုံတာယာကနိုင်ငံတကာငင်းညမ်းရေးနေ့မှာငင်းညမ်းရေးကအလိုအဆုံးလို့ပြောပါတယ
်ငင်းညမ်းရေးကအလိုဆုံးမြကျွန်တော်ငယ်ရဲဆွဲထားတဲ့တရားပဲအဲ့တရားအတိုင်းဖြစ်အောင်လုပ်နိုင်ကောင်းတာပေါ့ဗျာအခုကဘာမှမသိဘူ
းမိမိကမိတ်ဆွေလို့သတ်မှတ်ပေမဲ့တစ်ဖက်ကရန်သူလို့သတ်မှတ်ရင်နိုင်ငံရေးလို့ရင်မိတ်ဆွေကရန်သူဖြစ်သွားရင်ဆရာတာယာက
မတတ်နိုင်ဘူးလေကိုလုံးလုံးမရတာမဟုတ်ဘူးသူတို့သတ်မှတ်တာကိုကလုံးလုံးမရဘူးကျွန်တော်တို့ကတော့ရှော့မှာပဲလမ်းတော့ဆုံးနေ
ငင်းငန်းရေးဆိုတဲ့စကားရဟာအနိဋ္ဌာယုံစစ်ပွဲတွေရဆိုင်မှုတူနဲ့တူထားရှိတဲ့ရန်ညိုးတွေခြုံငိမ့်ဖို့ရန်သူမရှိမိတ်ဆွေပဲရှိဖို့ပြောတဲ့ဆရာတကုံတာယာရဲ့ဆိုစကားနဲ့ပတ်သက်လို့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒုတိယဥက္ကဋ္ဌဦးတင်ဦးက
တကုံတာယာလိုဘုကျော်အောင်ဆန်းတကွာတောက်လျှောက်နိုင်ငံအတွက်အပရကိုကြိုးကိုပြပြတဲ့သူပြောတဲ့သူ့ရဲ့မော်တိုကလည်းရန်သူမရှိမိတ်ဆွေရှိဆိုတာလည်းဖြစ်နိုင်လို့ရှင်တော့အမနာကောင်းတာပေါ့ဗျာ
စက်တဘာ21ရက်နိုင်ငံတကာညီညာရေးနေ့အခမ်းအနားမှာအိန္ဒိယနိုင်ငံရဲ့ငင်းညာရေးဖခင်ကြီးမဟာတမဂန္ဒီအကြောင်းဦးတင်ဦးကပြောပြပါတယ
်မဟာတမဂန္ဒီပြောတော့ပဲလောဘဒေါသမောဟလေးတွေကရှိကြတဲ့အခါကြတော့ကကမ္ဘာသူကမ္ဘာသားများအတွေ့အေးချမ်းသာစားဖို့တော့ဘုရားလုံးလုံးတဲ့ပစ္စည်းတွေပေးထားတာနောက်ဘလောက်ပဲလူကြီးတူတူလုံလောက်ပါလေနဲ့လောဘတာဒေါသတာမောဟတာတွေအတွေ့ကတော့ဒီပစ္စည်းပစ္စည်းတွေလုံလောက်မယ်မဟုတ်ဘူးပေါ့ဗျာ
မြမငင်းညာရေးဖခင်သခင်ကိုရောင်မိုင်းအကြောင်းကိုလည်
းလက်နက်ကင်ပြိပက္ခကိုခြုံငင်းဖို့ဆိုပြီးတော့တစိုက်မမအတွေ့ရနဲ့မလိုက်အောင်ဆောင်ရွက်ခဲ့တဲ့ပုဂ္ဂိုလ်သူပုဂ္ဂိုလ်မြတ်ကြီးပေါ့ငင်းညာရေးနဲ့ပတ်သက်ပြီးတော့လက်နက်ကင်ဖွဲ့စည်းတဲ့အဖွဲ့အစည်းတွေရောအစိုးရအဖွဲ့အစည်းရောပုဂ္ဂိုလ်တွေရောတာရဏာတယ်မဟုတ်ဘူးမြမသူမြမသားတိုင်းနာအတွက်အတွက်ငင်းညာရေးရဖို့နဲ့ကဘာသူကဘာသာငင်းညာရေးရဖို့လှုပ်ရှားမှုတွေမှာတော်တော်ကိုထိထိရောက်ရောက်နဲ့အအောင်မြင်မြင်နဲ့ကြိုးပမ်းဆောင်ရွက်ခဲ့တဲ့ပုဂ္ဂိုလ်သူကြီးပေါ့
ညဉ့်ညင်းပိတုကလို့ပြောစမှပြုတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းဦးသားဟာလည်းကမ္ဘာညဉ့်ညင်းရေးအတွက်ဆွမ်းဆွမ်းတမဆောင်ရွက်ခဲ့သူပါ
ဦးသားကလည်းပဲညဉ့်ညင်းရေးနဲ့ပတ်သက်လို့ဆွမ်းဆောင်တမဆောင်ရွက်ခဲ့တာဒီတက်ဒီတရကရှိတဲ့အပြင်ဟိုမှာဟိုဘက်ကရုရှားအုပ်စုဒီဘက်ကအမေရိကန်အုပ်စုနှစ်ခုကစီးအေးပြိုင်နေတယ်ဝါရာရေးရအပြိုင်လှုပ်ပြီးတော့တိုက်ခိုက်နေတဲ့အချိန်ခါမှာကုလသမဂ္ဂရဲ့အထွေထွေအတွင်းမှူးတာဝန်ပေးဖို့ပြဿနာပေါ်တယ်သုံးယောက်တွဲတဲ့အတွင်းရေးမှုအဖွဲ့တွေပါလေလုံမလာတဲ့ချိန်မှာနိုင်ငံကလည်းပဲအဲ့ဒီတုန်းကဒီမိုကရေစီနဲ့ပတ်သက်လို့တိတ်ခါရှိတယ်။နောက်ဝါရရေးအဖြစ်နဲ့ပဲငင်းငင်းရေးမှုကြီးငါးချက်တွေချပြီးတော့နိုင်ငံတော်ငင်းငင်းရေးတည်ဆောက်တွေတတ်တရားအင်အားစုနဲ့ကြိုးပမ်းခဲ့တယ်ပေါ့။အဲ့ဒီဟာတွေရဲ့တိတ်ခါမြန်မာနိုင်ငံအင်တာမကြီးမားခဲ့တဲ့အတွက်ကြောင့်လည်းလကောင်းဥတ္တံကိုယ်တိုင်ကလည်းပင်ကိုအင်တာမတော်တဲ့လို့ရဲ့ကဲရင်ကျန်ရင်ဖိုင်ညံစွညံစာအစသဖြင့်မျက်တဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွေ့ဥတ္တပါဝင်ပြီးတော့နပဒောအုပ်စုများကလက်ခံနိုင်ပြီးတော့ဆော်ရနေစွန်ရှိတယ်လို့ကျူပါကိစ္စနဲ့ပတ်သက်လို့ဆစ်ဖြစ်ရန်အတွက်ကြောင်တကနင်းတဲ့အချိန်ခါမှာဥဒရဲ့ပျော်ပျော်မြောက်မြောက်အောင်မြင်မြင်ဆော်ရခဲ့တဲ့ဆော်ရချစ်တွေကငင်းငင်းရဲ့အတွက်အထောက်အကူဖြစ်တယ်ကြောင့်မလို့တတိယကမ္ဘာစစ်ကြီးရဲ့မိဘွားကလည်းလွတ်ခဲ့တဲ့ပုံကိုဖြစ်တယ်ပေါ့
ကမ္ဘာငင်းငင်းရဲ့အတွက်ဥဒကစ조사ခဲ့ပြီးဒီနေ့ခေတ်မြန်မာနိုင်ငံမှာတော့
ကျွန်တော်ကြားတော်ရခဲ့ဒီမိုကရေစီခေါင်းဆောင်ဒေါက်ဆောင်စုကြည်လို့အမျိုးသမီးခေါင်းဆောင်ပေါ်ပေါက်လာတယ်ပေါ့လူလာရေးဒီမိုကရေစီလူ့အခွင့်အရေးညီညွတ်ရေးစသဖြင့်လူတွေအားကိုးတကြီးဖြစ်လာတဲ့အပြင်နိုင်ငံကမှလည်းပဲသူဟာဒီလွတ်လပ်မှုနဲ့ဒီမိုကရေစီရရှိမှုနဲ့လူ့အခွင့်အရေးရရှိမှုနဲ့ဆောင်းနေစွန်ဖြစ်တဲ့ဆိုတာကိုလည်းပဲသူ့ရဲ့နိုင်ငံရေးဥပဒေရုပ်ဟာအမနာမကြီးမားပြီးတော့ချင်ရှားပြီးတော့အားကိုးလောက်အောင်ပြည်ပြန့်လာတဲ့အထိဖြစ်လာတယ်နိုင်ငံတကာကကိုယ်ကပြင်ဒီမိုကရေစီကောင်းဆောင်ကြီးသဘောမျိုးအထိတောင်းဂုဏ်ပြုလာတဲ့အထိအဲ့လိုဖြစ်နေတဲ့အမျိုးသမီးကအခုအချိန်ကမှလည်းနိုင်ငံမှာအခုအေးရရအောင်ဆိုပြီးတော့ညဉ့်ညံရေးနဲ့ပတ်သက်ပြီးတော့အိတ်ဖွင့်ပေးစာပေးပြီးတော့အခုလက်ရှိရှိနေတဲ့အာဏာရှိတဲ့ဆိုတာအဖွဲ့အစည်းပေါ့ပုဂ္ဂိုလ်တွေနဲ့ပင်လျင်လက်နဲ့နဲ့လုပ်တဲ့ကိစ္စပဋိပက္ခကိုရှောင်ရှားပြီးတော့ညဉ့်ညံနိုင်အောင်ဆောင်ရွက်မယ်နီလန်ဒီကိုသူကဖွင့်ပေးပြီးတော့ဆောင်ရွက်လာတဲ့ကျွန်တော်ညဉ့်ညံရေးမိခင်ဖြစ်တယ်ပေါ့
2021ခုနှစ်နိုင်ငံတကာညဉ့်ညံရေးနေ့မှာ NLD ဒုတိယဥက္ကဋ္ဌဦးတင်ဦးပြောသွားတာပါရှင်